ရုရှားနိုင်ငံကာဇန်မြို့ကမူလတန်းရောက်မှာအင်္ဂါနေ့ကတရက်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးကျောင်းသား9ယောက်ဆရာတယောက်နဲ့အလုပ်သမားတယောက်သေဆုံးကြောင်းမြို့တော်ဝန်ရုံးနဲ့တာဝန်ရှိသူတွေကပြောပါရယ်မွတ်စလင်အများစုရှိရာဒေါက်တာစတန်ဒီတာရဲ့မြို့တော်မှာဖြစ်ပေါ်တဲ့ပြစ်ခတ်မှုတွင်ဒဏ်ရာ20ယောက်ကိုစီးရုံကိုပို့လိုက်ရပြီးဒီထဲမှာဒဏ်ရာပြင်းထန်သူ6ယောက်ပါဝင်ကလေးသရှိရောက်ပါဝင်တယ်လို့လည်းကျမရုံနဲ့ကပြောပါရယ်ဒေါက်တာစတန်သမားဝက်စတန်မီနီကန်နော့ကတော့အသက်19နှစ်ရွယ်သမားသမားကိုဖမ်းဆီးမိထားပြီးတခြားပူးပေါင်းချက်စီမှုမျိုးမတွေ့ရကြောင်းနဲ့ဆက်လက်စုံစမ်းနေတဲ့အကြောင်းပြောဆိုခဲ့ပါရုရှားနိုင်ငံ RIA တင်ဆက်တာကဗီဒီယိုထဲမှာတော့ပြစ်ခတ်မှုဖြစ်ချိန်မှာအထက်40ရှိတဲ့မူလတန်းကျောင်းရဲ့တုံးတက်ကနေကလေးနှစ်ယောက်ခုန်ချက်ထွက်ပြေးတဲ့ပုံကိုတွေ့ရပါတယ်တခြားရုရှားမီဒီယာတွေမှာလည်းကျောင်းသားတွေအဆောင်တွေကထွက်ပြေးတဲ့ပုံတွေကိုဖော်ပြခဲ့တာပါရုရှားနိုင်ငံမော်စကိုမြို့ရဲ့ရှိတဲ့ကီလိုမီတာ900လောက်အကွာမှာရှိတဲ့ကာဇန်မြို့မှာပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်ကျောင်းတွေအားလုံးရဲ့လုံခြုံရေးကိုတွန်းမြစ်လိုက်တဲ့အကြောင်းလေးအာနာဘန်နီကပြောဆိုထားပါတယ်ခင်ဗျာ